မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမပေါ်ပေါက်မချမ်းမြန်မာစစ်အစိုးရနဲ့လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်းဖို့နိုင်ငံတကာအလုံသမားသက်မဲ့ကများအဖွဲ့ချုပ်နဲ့နိုင်ငံတကာအလုံသမားအခွင့်အရေးအဖွဲ့အစည်းတွေကကမ္ဘာရဲ့မြန်မာရှိတဲ့စီးပွားရေးကုမ္ပဏီကြီးတွေကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်စစ်အစိုးရကိုဆက်ပြီးဖိအားပေးသွားဖို့လဲနီပေါ်နိုင်ငံကတ်မန်ဒူမှာကျင်းပတဲ့နှစ်ရက်ကြာညီလာခံမှာဆုံးဖြတ်ခဲ့ကြပါတယ်။အသေးစိတ်ကိုကျွန်မကပဲဆက်ပြီးတင်ပြပေးပါမယ်။အခုနီပေါ်နိုင်ငံကတ်မန်ဒူမှာကျင်းပခဲ့တဲ့ ITUF ရဲ့ဆွေးနွေးပွဲဟာနိုင်ငံတကာမှာရှိတဲ့အလုံသမားသမဂ္ဂအဖွဲ့တွေကမြန်မာပြည်မှာအလုံသမားအခွင့်အရေးအချို့ပေါက်ခံရမှုတွေနဲ့ပတ်သက်ပြီးဘယ်လိုပံ့ပိုးကူညီနိုင်မလဲဆိုတာကိုဆွေးနွေးကြတဲ့သရုတ်ထအခြေမြောက်အစည်းအဝေးဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာ1995ခုနှစ်ကပထမအကြိမ်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒုတိယနဲ့တတိယအကြိမ်တွေကိုနီပေါ်နဲ့ဂျပန်နိုင်ငံတွေမှာပြုလုပ်ခဲ့ကြပါတယ်။ဒီလိုဆွေးနွေးပွဲတွေကတဆင့် ILO ကမ္ဘာအလုံသမားအဖွဲ့ချုပ်ကမြန်မာစစ်အစိုးရကိုတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်မှုတွေလုပ်လာတဲ့အထိဆောင်ရွက်နိုင်ခဲ့ကြတယ်လို့ FTUB မြန်မာနိုင်ငံအလုံသမားသက်မဲ့ကများအဖွဲ့ချုပ်ရဲ့ပြောကြားချက်ကို VOA ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။အခုဆွေးနွေးပွဲကနေချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီး FTUB အဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဥမ္မာမောင်ကအခုလိုပြောပြပါတယ်
။ငါဝတနဲ့လုံးနေတဲ့စီးပွားရေးပိတ်ဆို့မှုမှာလည်းအားလုံးကိုလုတ်ဖို့ဆိုတော့ကျွန်တော်ဆုံးဖြတ်ချက်ချတယ်။ဒီဆုံးဖြတ်ချတဲ့အကြောင်းကဘာလဲဆိုတော့ငါဝတရဲ့စစ်အင်္ဂါတိုးချက်နေတဲ့ကိစ္စတွေကိုရပ်ကိစ္စမှာကျွန်တော်တို့ကစစ်အင်္ဂါစင်ကိုရပ်ဖို့ဆိုတာပြောနေတယ်မရဘူး။ငါဝတရဲ့စီးပွားရေးကိုပိတ်ဆို့မှသာလျှင်ဒီကိစ္စအောင်မြင်မယ်ဆိုတော့ကျွန်တော်တိတိကျကျတော့ဒါကိုကျွန်တော်စီးပွားရေးပိတ်ဆို့ဖို့တော့ကျွန်တော်ဆုံးဖြတ်ချက်ချပါတယ်။ဒါတခုပါနော်နောက်တစ်ခုကတော့နာဝတ္တနဲ့ကပ္ပလမရေးအဖွဲ့ချုပ်နဲ့သဘောတူညီမှုဖြစ်တဲ့အတ္တမလောဘပေးမှုကိုရပ်ဆိုင်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ပမုံးရမလဲဘလို့အောင်မြင်အောင်လုပ်အောင်လုပ်ဆက်ကိစ္စကျွန်တော်ဆွေးနွေးရတယ်ဆုံးဖြတ်ချက်ချတာရှိပါတယ်ခင်ဗျာ
ဒီဆွေးနွေးပွဲမှာတောင်အာရှနိုင်ငံများအဖွဲ့စက်မှာပါဝင်တဲ့နိုင်ငံတွေရဲ့အမတ်တွေကိုမြမအရေးဆောင်ရွက်ဖို့အမတ်များအဖွဲ့ဖွဲ့ဖို့ကိစ္စနဲ့ပတ်သက်ပြီးတိုက်တွန်းမှုတွေပြုလုပ်တာကလည်းအောင်မြင်ပါတယ်လို့ပြောပြပါတယ
်ရှေ့တော်အောင်ရှာမှာအဖင်အဖွဲ့ရဲ့နာဝတ္တပေါ်ထားရှိတဲ့သဘောထားကိုပြောင်းလဲဖို့အတွက်ကိုကျွန်တော်စူးစမ်းခဲ့သလိုစက်အဖွဲ့ထဲမှာပါဝင်တဲ့အစိုးရတွေရဲ့ဥပဒေပြုအဖွဲ့တွေသွတ်တော်အမတ်တွေကိုအစုဖွဲ့ဖွဲ့ပြီးလုပ်ဖို့စူးစမ်းတယ်ဒါကိုလည်းတမဲကတွေကအာမခံသွားတယ်ဒီကျွန်တော်တို့ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဥက္ကဋ္ဌဦးပိတာလင်းပင်ပြည်ထောင်စုမြန်မာနိုင်ငံမျိုးသားညွန်ပေါင်းအစိုးရရဲ့ကိုယ်စားလှယ်ဖြစ်လာတဲ့ဒေါက်တာတင်းဆွေတို့ကိုဖိတ်ခေါ်သွားသူတို့စကဲမှာအတန်းနဲ့လို့စူးစမ်းသွားမယ်ဆိုတော့တင်ပြသွားပါတယ်ခင်ဗျာ
အင်းကြီးချင်းနိုင်ငံကြီးနှစ်ခုဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံတွေဟာမြန်မာစစ်အစိုးရနဲ့နိုင်ငံရေးအရာရောစီးပွားရေးအရာပါတိုးပြီးဆောင်ရွက်လာတာနဲ့ပတ်သက်ပြီးလဲကမ္ဘာအလုံသမားသမဂ္ဂများအဖွဲ့ချုပ်ကရှုံချတယ်လို့ဥမ္မောင်မောင်ကဆက်ပြောပါတယ်အခုလိုဆွေးနွေးပွဲတွေကိုသရုတ်ထအချင်းမြောက်ချင်းပါပြီးခဲ့တဲ့နောက်ပိုင်းရလာတဲ့အောင်မြင်မှုအတိုင်းအတာနဲ့ပတ်သက်ပြီးလဲ
ထူးခြားချက်ပေါ့နော်တိုးတက်မှုကဘာလဲဆိုတော့ဒီလာတဲ့ကိုယ်စားလှယ်တွေအနေနဲ့ဒီဗမာပြည်အရေးကိုသူတို့ဘာလုပ်ထားပြီးတာလဲဆိုတော့သူတို့တင်ပြသွားတယ်ခင်ဗျာဥပမာဆွေဒင်နိုင်ငံဆိုရင်သူတို့ဘယ်လိုလုပ်ထားလဲဒန်မတ်နိုင်ငံအမေရိကန်နိုင်ငံလူ့သမ္မတခါကျဂျပန်လူ့သမ္မတခါအဖွဲ့ချုပ်ကအိန္ဒိယနိုင်ငံလူ့သမ္မတခါအဖွဲ့ချုပ်သူတို့ဘာလုပ်ထားလဲဘာလုပ်ပေးမလဲဟာဘင်္ဂလားဒေ့ရှ်သမ္မတခါပါကစ္စတန်သမ္မတခါယူရီးယားသမ္မတခါဒီလိုသမ္မတခါတွေသူတို့လုပ်ထားရဲ့အလုပ်တွေတင်ပြပြီးတော့ရှေ့ပါဆက်လုပ်ရမလဲဆိုကျွန်တော်တို့မေးတယ်ဆိုတော့ကျွန်တော်တို့အနေနဲ့မြင်လာကတော့ဗမာပြည်မှာအတ္တမလောဘပင်ဒီမကဘူးပေါ့နော်တခြားလူ့သမ္မတချင်းအခုရင်ချိုးဖောက်ခံမှုတွေလူ့သမ္မတတွေရဲ့အခြေခံအခွင့်အရေးဆုံးရှုံးနေတယ်ဆိုတာကိုနားလေတယ်ဝိုင်းဝန်းမကူညီနေတာကအဲဆက်ရှင်နဲ့တက်တန်းရှိပြီမဲ့ရော့မသွားဘူးအဲဆက်ပြီးရှိနေတယ်ရှေ့ဆက်ပြီးဘာလို့ရမလဲဘယ်လိုကူညီရမလဲလို့မေးတဲ့အချိန်ကျွန်တော်တို့ကတော့တော်တော်ကြီးအောင်မြင်တယ်လို့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
ဦးမောင်မောင်ကပြောသွားတာဖြစ်ပါတယ်